လာမည့်ရွေးကောက်ပွဲမှာမိစ္ဆန်တနေမည်အများဆုံးပေဖျက်ခံထားတဲ့တိုင်းဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲအလွန်နိုင်ငံရေးရှင်တွေပေါ်ကိခတ်တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါမြို့နယ်ကိုခုမှာရွေးကောက်ပွဲမကျင်းပဖြစ်သလိုကျန်တဲ့မြို့နယ်တွေထဲကတချို့မှာလည်းမြို့ပေါ်မိစ္ဆန်တနေလောက်သာကျင်းပမှာဖြစ်တာကြောင့်ရွေးကောက်ပွဲနောက်ပိုင်းရခိုင်ပြည်နယ်မှာနိုင်ငံရေးပြဿနာတွေပုံမကြီးထွက်လာနိုင်တယ်လို့ကိခတ်တွေတတိပေးနေပါတယ်မိစ္ဆန်တနေမြေတော်တော်များများရွေးကောက်ပွဲကျင်းပခွင့်မရတော့တာကြောင့်ရခိုင်ပြည်နယ်လွှတ်တော်မှာလည်းလွှတ်တော်ကိုယ်စားလှယ်ပြေးဝါရှိတော့မှာမဟုတ်တာကြောင့်အစိုးရနဲ့အပြန်အလှန်ထိန်းချုပ်မှုအနည်းလာနိုင်တယ်လို့လည်းနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ
်အစိုးရအဖွဲ့ကတော့ဟုတ်လားကျွန်တော်တို့ဒီနိုင်ငံတော်သမရကနေပြီးတော့ဟုတ်လားကျွန်တော်တို့ဟိုခတ်အပ်တဲ့သူကနော်ခတ်အပ်တဲ့ပြည်နယ်သက်တော်ကိုယ်စားလှယ်ကဒီဝန်ကြီးချုပ်ဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်မလို့သို့တော်လည်းသို့တော်တွေရဲ့နော်အစိုးရကိုထိန်းချုပ်ဆိုင်မှုကတော့ဟုတ်လားလွတ်တော်ကိုယ်စားလှယ်20ဦးရဲနဲ့ဆိုရင်အင်မတန်မှအားနည်းလိမ့်မယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်
ရခိုင်ပြည်နယ်မှာဆန်တမီပေးပန်ခွင့်ရှိသူ16သိန်းကျော်ရှိပေမယ့်လက်ရှိချိန်မှာတော့မြို့နယ်တချို့နဲ့မစ်ဆန်တနေမြေတော်တော်များများပေဖျက်ခံထားရတာကြောင့်မပေးခွင့်ရှိသူ4သိန်းကျော်လောက်သာကျန်ပါတော့တယ်လက်နက်ကင်မီပခတ်တွေနဲ့နိုင်ငံရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာနေရာတော်တော်များများရွေးကောက်ဝေးမကျင်းပနိုင်တဲ့အပေါ်မှာတော့နိုင်ငံရေးရဆုံးချုပ်မှုတစ်ခုဖြစ်နေလေဒေသခံနိုင်ငံရေးတိုင်ဝမ်ကမြင်ကြပါတယ်အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB ဩဂတာဦးတာထွန်းလာကတော့ရခိုင်ပြည်နယ်အတွက်ဆုံးချုပ်မှုလို့ပြောပါတယ
်ရခိုင်ပြည်ရဲ့ရခိုင်ပြည်မှာရှိတဲ့ရခိုင်ပြည်နဲ့ရခိုင်လူမျိုးတွေရဲ့နိုင်ငံရေးကိုဖျက်ဆီးလိုက်တယ်လို့မြင်တယ်အဲ့ဒါကရွေးကောက်ပွဲဆိုတာပြည်သူ့ဆန္ဒအမဲကြီးပါတဲ့ပြည်သူတွေဆန္ဒကိုပိုသက်ပြုရမယ်ဒီမိုကရေစီနမောကုသီသခင်ကျမ်းမှာပြည်သူအမျက်ကိုဆန္ဒပြုဖို့ဆန္ဒပေးပါဖို့လိုတယ်အခုရဟန်းပြည်သူအမျက်စုဆန္ဒကမပါတော့ဘူးအဲဒါကြောင့်ဒီရေကောက်ပွဲကရေကောက်ပွဲလုပ်ပါတယ်ဆိုတော့ဒီကိုမျိုးတွေကိုလုံးဝပေးတယ်နောက်သုံးမျိုးတွေကိုမြို့ပေါ်ရက်ကတချို့တော့ပဲလုပ်တယ်အဲဒါကြောင့်ရဟန်းပြည်နဲ့ရဟန်းလူမျိုးတွေနဲ့ရဟန်းပြည်နဲ့ရဲ့ဟိုနိုင်ငံရေးကိုဖျက်ဆီးလိုက်တယ်လို့ကျွန်တော်အဲဒါကြောင့်ပြောတာဖြစ်တယ်
စီရင်တိမှမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာမိစင်တဲ့နေမျိုးတွေအကုန်လုံးကိုမကျင်းပဖြစ်တာကြောင့်ရခိုင်ပြည်သူတွေကမှရွေးကောက်ပွဲနိုင်ငံရေးအပေါ်ယုံကြည်မှုတွေအနေလာနိုင်တယ်လို့ရရှိမှာလဲဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်ထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်ဒီလိုရှိနေတွေကိုချောင်ရှားနိုင်အောင်ကြားဖြောက်ရွေးကောက်ပွဲတွေကျင်းပဖို့လိုအပ်လိမ့်မယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်ဒီရွေးကောက်ပွဲဟလာမလုံးနိုင်တဲ့ကိစ္စရဲ့နောက်ဆက်တွဲမှာတော့ဘယ်အချိန်မှာရခိုင်ပြည်နယ်မှာဒီရွေးကောက်ပွဲကိုပြန်ကျင်းပမလဲဆိုတဲ့မေးခွန်းဟာဟိုမေးကြရဖြစ်လာပါတယ်အဲ့တော့ကျွန်တော်မြင်တာတော့ရွေးကောက်ပွဲကိုစောနိုင်တဲ့များစောစောအမြန်ဆုံးပြန်ပြီးကျင်းပဖို့လိုအပ်တယ်လို့မြင်ပါတယ်လို့တော်ဆိုင်ရာရွေးကောက်ပွဲဥပဒေကြီးကနော်ရွေးကောက်ပွဲကျင်းပတဲ့နှစ်မှာဟိုလွတ်တော်ရဲ့ပထမသက်တမ်းနှစ်ပေါ့လေလွတ်တော်ရဲ့ပထမသက်တမ်းနှစ်မှာကျွန်တော်တို့ကြားတဲ့ရွေးကောက်ပွဲကျင်းပတာတော့မရှိပါဘူးတိုးတော်လည်းပဲဒီကိစ္စဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားနော်ကိုယ်စားပြုခွင့်နေနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်မလို့နော်ရခိုင်ပြည်နယ်အပါဝင်ပေါ့လေရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တွေမှာလာမယ့်လွတ်တော်တက်တန်းအတွင်းအများဆုံးရွေးကောက်ကြားတဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့ဆောင်ရွက်တင်တယ်လို့မြင်ပါတယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးနေပခွင့်ရှိသူ38သန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလောလောမြတ်တဲ့ရှင်နေတယ်မရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမစ်ဆန်တဲ့နေတချို့မှာရွေးကောက်ပွဲကျင်းပမယ့်စီစဉ်ကိုပေဖျက်ထားတာကြောင့်ခမ်းမန်းရှင်မစ်ဆန်တဲ့ရှင်တသန်းကျော်လောက်မေးပခွင့်ဆုံးချုပ်မယ့်ရှင်နေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားပါတယ်။